မြန်မာနိုင်ငံကနေစံတန်ချိန်၄သိန်းတရားဝင်ဝယ်ယူဖို့အစိုးရချင်းသဘောတူစာချုပ် MOU ချုပ်ဆိုနိုင်အောင်တရုတ်အစိုးရဘက်ကကန့်လန့်လာတယ်လို့မြန်မာနိုင်ငံစံကုန်သည်များတင်ကပြောပါတယ်။တရုတ်နိုင်ငံအနေနဲ့အိန္ဒိယနိုင်ငံတွေကစံကိုဝယ်ယူနေရမှာမြန်မာနိုင်ငံကစံကိုလည်းတရားဝင်ဝယ်ယူဖို့မြန်မာအစိုးရဘက်ကတရုတ်နိုင်ငံကိုတိုက်တွန်းတောင်းဆိုထားတာဖြစ်ပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
တရုတ်မြန်မာအစိုးရချင်းတရားဝင်သဘောတူစာချုပ် MOU ရေးထိုးပြီးမြမစံတန်ချိန်၄သိန်းဝယ်ယူခြင်းတဲ့အကြောင်းတရုတ်အစိုးရပိုင်ကုမ္ပဏီတစ်ခုကနိုင်ငံသားရေးဝန်ကြီးဌာနကတစင်မြမစံကုန်သည်များအသင်ကိုစာပေးပို့လိုက်ပါတယ်။ဒီကမ်းလှမ်းချက်အပေါ်မှာအစိုးရဘက်ကသဘောထားမှတ်ချက်ကိုစောင့်ပြီးသူတို့အနေနဲ့သုံးသပ်ဆောင်ရွက်သွားမှာဖြစ်တယ်လို့မြမနိုင်ငံစံကုန်သည်များအသင်အထွေထွေအတွင်းရမှုဦးလူမောင်မြင့်မောင်က VOA ကိုပြောပါရတယ်
။ဟိုဘက်မှာရှိတဲ့အစိုးရကိုစားပြုကုမ္ပဏီတစ်ခုကချင့်ကပ်လာတာပေါ့နော်။ဒါလည်းကျွန်တော်တို့ကဒါရောင်းသွင်းတယ်မရောင်းသွင်းဘူးဒီကုမ္ပဏီကဘယ်လောက်စိတ်ချရလဲဆိုတော့လေကျွန်တော်တို့စဉ်းစားမဲ့အပိုင်းတွေရှိပါသေးတယ်ခင်ဗျာအဲ့တော့ဖြစ်လာရင်တော့အကောင်းဆုံးပေါ့အသက်နိုင်တော့ကြိုးစားနေတယ်ခင်ဗျာကိုယ့်ဘက်ကနေကန့်လန့်လို့ MOU တော့ဒီဘက်ကိုပို့ထားတယ်ပေါ့နော်ဆက်ဆံရဝန်ကြီးဌာနတွေကလည်းဒါဟိုလုတ်တင်တယ်မလုတ်တင်ဘူးဆိုတာထိုးတင်တယ်မထိုးတင်ဘူးဆိုတာသူတို့သဘောထားမှတ်ချက်တွေနဲ့ကျွန်တော်တို့ပြန်ပေးပါပေါ့နော်မြန်မာနိုင်ငံသတ္တဝါတွေကိုဝိရခတ်တင်မှာကျွန်တော်ကဆက်ပြီးတော့ဆောင်ရွက်လို့ရပါခင်ဗျာ
။ဖေဖော်ဝါရီလကယူနန်ပြည်နယ်မှာတပတ်ကြာလုပ်ခဲ့တဲ့တရုတ်မြန်မာစီးပွားရေးဇင်းညာဖိုရမ်မှာနှစ်နိုင်ငံအစိုးရနဲ့ကုန်သည်အသင်းတွေစံကိစ္စနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပြီးတရုတ်ကဗီယက်နမ်ကနေစံတန်ချိန်၄သိန်းဝယ်မှဆိုရင်အိန္ဒိယမြန်မာဘက်ကလည်း၄သိန်းဝယ်တဲ့ကြောင်းစီးပွားကုသဝန်ကြီးဌာနကတောင်းခံတဲ့အတွက်တရုတ်တန်ယုံကတစင်တိုက်တွန်းခဲ့ကြောင်းနိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးချန်ရီက VOA ကိုပြောပါရစေ
။ကျွန်တော်တို့စီကနေပြီးတော့စားရတော့အရင်တော့ထုတ်ခဲ့ဘူးလေ။ဟိုဒီရောက်မှရှိတဲ့ဟိုတရုတ်တန်ရုံလေအဲအဲ့ဒီကိုတာကိစ္စနဲ့ပတ်သက်ပြီးတော့စီကူကနေပြီးတော့ဟိုမြစ်တရခံလို့ကျွန်တော်တို့ဟိုဟိုအဲ့ဒါမြစ်တရခံဆက်စပို့ထားတာရှိတယ်ကျွန်တော်တတ်မှတ်ထားတဲ့ကိုတာအဲ့ဒါရဖို့သူတို့တောင်းခံလာတာဟုတ်လား
2016မှာမြန်မာနိုင်ငံကတရုတ်ကိုခွဲတန်းစံတန်ချိန်တသိန်းတင်ပို့ဖို့အခွင့်အရေးရခဲ့ဘူးပါတယ်မြန်မာစံတင်ပို့မှုရဲ့50%ခန့်ကတရုတ်ပြည်ကိုမှောင်ခိုဇီးကွားကနေတင်ပို့နေရဖြစ်ပါတယ်အခုလိုတရုတ်အစိုးရဘက်ကကန့်လန့်လိုက်တာဟာတရားဝင်စံတင်ပို့ဖို့ပထမခြေလှမ်းတရဖြစ်တယ်လို့မလ6ရက်ပြည်တွင်းမြောက်ဝီသတင်းစာအင်္ဂလိပ်ပိုင်းအစီအစဉ်မှာဖော်ပြထားပါတယ်။အရှေ့အောင်အာရှမှာမြန်မာ၊ထိုင်း၊ဗီယက်နမ်၊ကမ္ဘောဒီးယား၊လာအိုစတဲ့နိုင်ငံတွေကစံတင်ပို့တဲ့နိုင်ငံတွေဖြစ်ပါတယ်။ဒီနှစ်ကိုစံတန်ချိန်16တန်းကနေ18တန်းအထိတင်ပို့နေရဖြစ်ပါတယ်။တရုတ်ကကမ္ဘာမှာစံတင်သွင်းမှုအများဆုံးနိုင်ငံဖြစ်ပြီး2016မှာပြည်ပကနေစံတန်ချိန်5တန်းတင်သွင်းခဲ့ရပါတယ်။2030လောက်မှာတရုတ်ကစံတန်ချိန်တန်း20လောက်ဝယ်ယူလိမ့်မယ်လို့လည်းခန့်မှန်းထားတာရှိပါတယ်။